မြန်မာနိုင်ငံရဲ့အာရှပစိဖိတ်ဒေသတဝန်းမှာတော်ရိုင်းတရိတ်ဆန်တွေကိုအွန်လိုင်းကနေတဆင့်တရားမဝင်အရောင်းဝယ်လုပ်တာတွေဟန်တာဖို့နဲ့ကရောဂါဆိုထပ်မဖြစ်ဖို့ရည်ရွယ်ချက်နဲ့တော်ရိုင်းတရိတ်ဆန်ကာကွယ်ရေးအဖွဲ့တွေဖြစ်တဲ့ WWF, WWF, Asia Pacific Data Science Union ရဲ့သုတေသနကပြောပါတယ်။အဲ့ဒီအယောင်ပို့စ်တွေမှာပါဝင်တဲ့မျိုးစိတ်တွေကခုနှစ်ဆက်တင်ရခိုင်နှုန်းလောက်ဟာမြန်မာနိုင်ငံမှာအယောင်ဝယ်မလုပ်ရဆိုပြီးလုံးဝတားမြစ်ကာကွယ်ပေးထားတဲ့သိရိစံမျိုးစိတ်တွေဖြစ်နေတာပါ။ကိုဗစ်ရောဂါကနေအစပြုပြီးသိရိစံတွေကနေလူကိုကူးစက်နိုင်တဲ့ကာယရောဂါမျိုးတွေဖြစ်ပွားနိုင်ခြင်းများတဲ့ဒေသတွေမြန်မာနိုင်ငံလဲပါဝင်နေပြီမဲ ချို့ရောင်းချတာတွေကိုအွန်လိုင်းကနေတဆင့်အလွယ်တကူရှာပေးနိုင်ပါတယ်။ Facebook လူမှုကွန်ရက်ကတဆင့်မြောက်ရောင်းနေသူတယောက်ကတော့မြန်မာနိုင်ငံအတွင်းစည်းကွက်ထဲမြောက်မျိုးစိတ်တွေအဝယ်လိုက်နေပုံကိုအခုလိုပြောပါတယ်
။မြောက်ကကျော်တော်များရောင်းနေကြနှစ်မျိုးမကတော့ရှိရပေါ့။အများတိုင်းတွေ့နေရတာကမြောက်ဆက်တွေ့ရတယ်။ကျွန်တော်တို့ရောင်းသလိုမြောက်ပတိတွေ့ရတယ်။မြောက်ပတိကကြတော့အကောင်ဟိုအသက်ဘလောက်ကြီးကြီးသူ့ဒီ site ပေါ့လက်ရှိပုံမှန် site ထဲနည်းနည်းလေးပဲထွားမယ်။မြောက်ဆက်ကကြတော့ထွားရင်တစ်လေးတယောက်နီးပါးလောက်တည်းထွားတယ်။မြောက်ဆက်ကကြတော့ဝဲကျူနေတယ်နည်းနည်းရှိုင်းတယ်။ရပါတရကြတော့ရှင်နေလူရန်ကတ်တယ်
တော်ရိုက်သတိဆန်တွေကိုဝယ်ယူသူတွေဟာအိမ်မှာမွေးမြူကြတာရှိတယ်လို့အများစုကတော့စေဝါအဖြစ်အသုံးပြုကြတာပါများသောအားဖြင့်အိမ်ကြီးချင်းနိုင်ငံတွေကဈေးကောင်းပေးဝယ်လို့အယားဝယ်ဖြစ်နေတာပါတော်ရိုက်သတိဆန်တရားမဝင်ကုန်သွယ်ရောင်းဝယ်မှုတွေကိုနိုင်ငံတွေအကြအုပ်တွေနဲ့တင်းတင်းကြပ်ကြပ်တားမြစ်ထားပေမဲ့လို့မှောက်ခိုးကုန်သွယ်မှုတွေကတော့ရှိနေသေးပါတော်ရိုက်သတိဆန်တွေကိုသူတို့ရဲ့တဘာဝဒေတာကြောထဲမှာသာရှိနေစီတာကနောက်ထပ်ယောဂါဆိုပြီးထပ်မဖြစ်လာအောင်ကာကွယ်နိုင်တယ်လို့တော်ရိုင်းသတိဆန်ထင်းသရေးပညာရှင်ဒေါက်တာနေမျိုးရွှေကသတိပေးပါတယ်
။တော်ရိုင်းသတိဆန်တွေကိုလူတွေရဲ့အနည်းနာခေါ်ဆောင်လာတဲ့အခါကျွန်တော်တို့အားလုံးတစ်ခုခုပြန်ပေးဆက်ကြအောင်။နောက်ထပ်ဆာယောဂါဆိုတစ်ခုဖြစ်မလာအောင်တားဆီးနိုင်ပါလေ။မစားပါနဲ့မမွေးပါနဲ့မရောင်းဝယ်ပါနဲ့။
တော်ရိုင်းသတိဆန်တွေကိုအထင်းအကွက်မဲ့ရောင်းဝယ်ဖောင်ကားတာတွေကြောင့်မြန်မာနိုင်ငံမှာစံမာရေးအနေနဲ့ကြားရောက်နိုင်ပြီးဘယ်လိုပေးဆက်ရတာတွေရှိလာနိုင်မလဲဆိုတာကိုသရုပ်ဖော်ထားတဲ့ဗီဒီယိုဖိုင်ကိုလည်း WWF မြန်မာရဲ့လူမှုကွန်ရက်စာမျက်နှာမှာဖြန့်ဝေထားပါတယ်။တော်ရိုင်းသတိဆန်တွေကိုလူတွေရဲ့အနီးအနားခေါ်ဆောင်လာတာကလူတွေနဲ့အဲ့ဒီတော်ရိုင်းသတိဆန်တွေရဲ့ဂေဟစနစ်ကိုထိခိုက်ပျက်စီးစေတယ်လို့လည်းသဘောဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကသတိပေးထားပါတယ်။စီဝမျိုးကွဲနဲ့သဘောဝထိန်းသိမ်းရေးနယ်မြေများကာကွယ်စောင့်ရှောက်ခြင်းဥပဒေကိုမြန်မာနိုင်ငံမှာ2018ခုနှစ်ကပြဋ္ဌာန်းခဲ့ပါတယ်။ဒီထဲမှာမျိုးဆက်ပြတ်သုံးမဲ့အန္တရာယ်ရှိလို့ကာကွယ်ထိန်းချုပ်ထားတဲ့တော်ရိုင်းသတိဆန်ကိုခွင့်ပြုချက်မရှိဘဲစီးပွားဖြစ်မွေးမယ်ဆိုရင်ကျူးလွန်သူကို3နှစ်ထက်မပိုတဲ့ထောင်နဲ့အနည်းဆုံးကျက်2သိန်းနဲ့အများဆုံးကျက်5သိန်းအထိငွေဒဏ်ချမှတ်နိုင်တယ်လို့ပြဌာန်းထားပါတယ်။ဒါ့အပြင်တာမန်ကာကွယ်ထားတဲ့တော်ရိုင်းသတိဆန်တွေကိုရောင်းချမယ်ဆိုရင်လည်း9နှစ်ထက်မပိုတဲ့ထောင်နဲ့ဒါမှမဟုတ်အနည်းဆုံးကျက်3သိန်းကနေအများဆုံးကျက်10သိန်းအထိငွေဒဏ်ချမှတ်နိုင်တယ်လို့သတ်မှတ်ထားပါတယ်ရှင်။